မေဂန်ဘရောင်စုမှာကိုဗစ် -19 ကာကွယ်ဆေး3လုံးထိုးထားသူတွေပါကိုဗစ်ကူးစက်မှုမြင့်မားနေပြီးအဲ့ဒီထဲမှာရှေ့တန်းကနေဆေးကုသပေးနေတဲ့မြန်မာဆရာဝန်တချို့လည်းကူးစက်ခံရပါတယ်ကာကွယ်ဆေးထိုးပြီးသူတွေခံစားရတဲ့ဝေဒနာလက္ခဏာကဘယ်လိုရှိသလဲကာကွယ်ဆေးအပြည့်ထိုးထားသူတွေအိုမီကရွန်ပိုးဘာကြောင့်ကူးစက်နေရသလဲစတာတွေကိုနယူးယောက်မြို့ကဒီကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာဇေယာတက်နဲ့မေးမြန်းပြီးတော့မင်းအင်ဂျင်နိုင်ကတရင်ပြပို့ပါရခင်ဗျာ
အမေရိကန်နိုင်ငံမှာဒီဇင်ဘာဒုတိယပတ်ကစပြီးအိုမီကရွန်ပိုးကူးစက်မှုနှုန်းတရှိန်တိုးမြင့်တက်ခဲ့ရမှာဇန်နဝါရီလတတိယပတ်မှာတော့ပြည်နယ်အလိုက်အတက်ကျရှိလာနေပါတယ်နယူးယောက်မှာတော့လက်ရှိကူးစက်မှုနှုန်းအနည်းငယ်ကျဆင်းလာတယ်လို့နယူးယောက်ကကူးစက်ရောဂါအထူးကဒေါက်တာဇီယာတက်တာ VOE ကိုပြောပါတယ်အမေရိကန်မှာကိုဗစ်ကာကွယ်ဆေးထိုးပြည်သူပေါင်း80ရာခိုင်နှုန်းလောက်ရှိလာချိန်မှာCOVID-19 မျိုးကွဲတဲ့ Omicron ပိုးကူးစက်မှုနှုန်းအရင်အကြိမ်တွေထက်အဆမတန်မြင့်မားနေတာပါ။ရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေလည်းဒီတစ်ကြိမ်အစုလိုက်ပြုံလိုက်ကူးစက်ခံရတယ်လို့မြန်မာပြည်ဝင်တို့လည်းပါဝင်ကြောင်းဒေါက်တာဇေယျသက်ကဆိုပါတယ်။ COVID ကာကွယ်ဆေးအပြည့်၃လုံးထိုးထားသူတွေတောင် Omicron ပိုးကူးစက်ခံရတာဘာကြောင့်မလဲ။ဒေါက်တာဇေယျသက်က Skype ကနေအခုလိုရှင်းပြပါပါတယ်။
ကတော့ပါခေါ်ရလဲဆိုတော့မှ immune escape လို့ကျွန်တော်ကသုံးတာပေါ့နော်အဲ့ဒါကြောင့်ဒီနေ့တော့ကျွန်တော်တို့ meeting တစ်ခုမှာသူကပြောကြတာပေါ့နော်ဒါကတော့ဒီပညာရှင်တွေကခံပန်းတာပေါ့လေ immune escape ဆိုရရင်တော့ဘာလဲဆိုတော့မှဒီ virus ကအမှသေထိုးထားတယ်ကျွန်တော်တို့လည်းသေထိုးထားတယ် okay တကယ်တော့ပြောတာမဖြစ်ရဘူးပေါ့ဒီလိုမဖြစ်ရတဲ့ဟာကတော့ escape လုပ်ချသွားတာဟိုဟိုကပေါ့ကျွန်တော်ဟိုဝင်းနေရလွတ်ဆွတ်သွားတာပေါ့နော်ဟိုလွတ်တဲ့အပေါက်ထားပါတော့မှဟိုဒီဟိုတို့ဘယ်လိုပမာလို့ပြောတော့ဟိုအပေါက်တစ်ခုရှာပြီးတော့အပြင်ထွက်သွားနိုင်တဲ့အခြေအနေတစ်ခုရသွားတယ်။ right ဒါပေမဲ့ဒီကောင်ကကောင်းတဲ့တစ်ချက်ကဒီ travel တွေခေါ်တဲ့ကြိုက်တဲ့နေရာပေါ့နော်။အရင်ဒီ virus ကအရန်လမ်းဆိုကြိုက်တယ်။ဟိုအဆုတ်ကိုအရန်ကြိုက်ပြီးအဆုတ်ကလူတွေဒုက္ခသွားပြီးတယ်။ဆိုတော့ဒီကောင်ကဒီတစ်ခါကျတော့ lung travel တွေတလောင်းမရှိဘူး။မရှိဘူးဆိုတာသဘောကကျွန်တော်တို့ vaccine ထိုးထားတဲ့အတွက်ကြောင့်ဒီအဆုတ်ကိုတော့ဒုက္ခမပေးပါဘူးသူအမသုံးလုံးထိုးထားတဲ့လူအမတွေ့ပါတယ်ဟိုဘလို့ဘလို့ပါကမစားနေပြောလို့ရှိရင်အေးစစ်စစ်ပဲဒီပြေမှာ3ရက်လောက်လည်းပဲနားတယ်2ရက်လောက်လည်းပဲနားမယ်ဟိုကိုယ်လေးလက်တွေကြိုက်တယ်နှုံးနေပြီးတော့ကျွန်တော်ရဲ့စပယ်တွေတော့ဖြစ်တာပဲနှုံးနေပြီးတော့ဖြစ်သွားတယ်4ရက်5ရက်လောက်တော့ပုံမှန်တိုင်းပဲပြန်ဖြစ်သွားတယ်သူကအကောင်းပြန်ဖြစ်သွားတယ်ဆိုတော့သူကဒီအပေါက်ကနေတော့ဒီကောင်ထွက်သွားတယ်ထွက်သွားတဲ့အတွက်ကြောင့်ရောဂါတော့ရလာနိုင်တယ်ဟုတ်ကဲ့ဒါပေမဲ့ဒီအဆုတ်ကိုသွားပြီးတော့ကျွန်တော်တို့အဆုတ်ကိုတော့ protection လုပ်ပေးထားတဲ့အတွက်ကြောင့်အဆုတ်မှာသွားပြီးတော့ဒီ virus ကသွားပြီး attach မလုပ်ဘူး။ဒါပေမဲ့လည်းတခြားနေရာတွေမှာ still attach ဆိုသွားလုပ်ပေးတယ်။ဒါကြောင့်မို့မှတွေ့ရပဲဒီတစ်ခါလည်ပင်လာတဲ့လူတွေလည်ပင်ရန်လာတယ်ဝင်သွားတဲ့လူကအရင်ဝင်သွားတယ်ပြီးသွားလို့ရှိရင်ခုနကလည်းနှုံးတာပေါ့နော်။နှုံးတဲ့လူတွေကအရင်နှုံးတယ်။အခုဆိုကျွန်တော်ဒီမှာ၃လုံးထိုးရတဲ့လူရှိတယ်ကျွန်တော်ရဲ့အလုပ်ထဲမှာလူတွေပဲ recovery ကောင်းကောင်းမရသေးဘူး။ recovery ကောင်းမရသေးဆိုတော့တစ်ပတ်ကျော်ပြီတစ်ပတ်ကျော်ပြီ၃ပတ်ကျော်ပြီကတော့ဒီဖြားနေတာပေါ့ကွန်တော်ကဟိုဘယ်လိုခေါ်မလဲသူတို့မှာဟိုကိုယ်ထဲမှာလေ energy မရှိဘူးမစားခြင်းမတောက်ခြင်းဥပမာကျွန်တော်တပည့်ဆိုရင်တပတ်ရှိတယ်တပတ်ကျော်ပြီပေါ့နော်တပည့်ကငယ်ပါတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ချောင်းဆိုးနေတော့တခုခုကိုဆိုးနေတာပဲလေ
တကယ်တော့ Omicron လို့ရေပုံရပြောနေကြပြီမင်းသူ့အရင်ပိုးဖြစ်တဲ့ Delta လည်းဖြစ်နိုင်တယ်လို့ဒေါက်တာဇေယျသက်ကဆိုပါတယ
်ဒီ CDC ကလည်းပြောတာပဲကျေးဇူးရပါတယ်လို့အမေကပို့သေးပါဘူး။ရော50နဲ့60အများစုဖြစ်လာမှာဒီလောက်ပဲရှိပါသေးတယ်။ဒေါက်တာကလည်းရှိနေသေးတယ်ပေါ့။ဒါဆိုတော့ပြောချင်တဲ့သဘောကတော့ဒီ virus ကဟိုပေါ်ပေါ်သေးသေးပါလဲဆိုတော့မဟုတ်ဘူး။သူကသူ immune escape ဆိုတဲ့ဟာကိုသူကလုံနိုင်တယ်။ဘာကြောင့်လဲဆိုတော့ mutation က90 50အထက်မှာ mutation ဖြစ်သွားတဲ့အကြောင်းအပါလေးကနေဟိုကိုယ်ခန္ဓာထဲမှာရှိတဲ့ဆဲလ်တွေကသွားပြီး attack လုပ်လိုက်တယ်။ဒါကြောင့်မို့ရောဂါလည်းရမှာပဲ
။ဒါကြောင့်ကာကွယ်ဆေး၃လုံးထိုးလို့ရောဂါမရဘူးဆိုတာမျိုးမရှိပေမဲ့အသက်ဆုံးရှုံးမှုမရှိတဲ့လောက်ဖြစ်လာတဲ့အတွက်ကာကွယ်ဆေး၂လုံးအစား၃လုံးထိထိုးကြဖို့ American CDC ကညွှန်ကြားချက်တွေထုတ်ပြန်ထားတဲ့အကြောင်းဒေါက်တာဇီယာတက်ကရှင်းပြပါရစ
ေ။၄လုံးထိုးရတဲ့လူက serious ဖြစ်နေဆိုဖြစ်နိုင်တယ်မဟုတ်လား။၄လုံးထိုးရပြီး booster မရ။ဒါကြောင့်မို့ booster ဒီဒါကြောင့်မှတွေ့လိုက်တာပဲဒီနိုင်ငံမှာချက်ချင်းကိုချောက်လိုက်တာပဲအရင်တော့6လလို့ပြောတယ်9လလို့ပြောတယ်အခုချက်ချင်းကိုတစ်ခါလေး9လဆိုပြီးတော့နောက်ဆုံး5 months ဆိုရအောင်သူတို့ချပြလိုက်တယ်ဆိုတာနောက်ပြီးတော့ကလေးတွေမှာစ9နှစ်ကအထက်ပေါ့နော်အကုန်လုံးကိုသူတို့မှလည်း booster ထိုးလို့ရပါတယ်ဆိုပြီးတော့ဘာကြောင့်လဲဆိုတော့3 doses enough ဆိုတဲ့ဟာသူတို့ကသိသွားတယ်ဒါကသိကြတယ်3 dose ဆိုတာတဲ့လူတွေမှာဒီ lung ဆိုသွားပြီးအတိုက်လို့မရအောင်ဆိုတော့သိကြတယ်အဲ့ဒီအတွက်ကြောင့်ဟို ဟိုပမာလို့ပြောရလို့ဆိုတော့အသက်အန္တရာယ်ဆိုရင်လည်းအနေထားတစ်ခုတော့မဟုတ်ဘူးပါမယ်ဒါပေမဲ့လေသုံးလုံးထူထားလို့ရောဂါမဖြစ်ဘူးဆိုတော့မဟုတ်ဘူ
း Omicron ပိုးကူးစက်မှုနှုန်းအကြီးအကျယ်ရင်ဆိုင်နေရတဲ့ American ပြည်ထောင်စုမှာရောဂါထိန်းချုပ်နိုင်ရေးအရေးသွေးမြင့်N95 အမျိုးအစားနှခေါင်းစီပေါင်းတန်း400ကိုအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့ထောင်နဲ့ချီတဲ့စီဆိုင်တွေဒေတာအလိုက်ကျန်းမာရေးဌာနတွေကိုပို့ဆောင်ပေးသွားမှာဖြစ်ပြီးအရွယ်ရောက်ပြီးသူတဦးကိုနှခေါင်းစီ3မျိုးရရှိနိုင်ကြောင်းပြည်ခဲ့တဲ့သတင်းသက်အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်